မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ2019ခုနှစ်စက်တင်ဘာလ17ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဂျွန်ဘိုတန်ကိုသမ္မတထရမ်ကထုတ်ပြလိုက်တဲ့ပေါ်အီရန်ကအကောင်းမြင်ပြောဆိုပါတယ်အမေရိကန်မှာ 9/11 တိုက်ခိုက်ခံရမှုနှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားပြီးတိုက်ခိုက်ခံရတဲ့နေရာတွေမှာဒီကနေ့ကျင်းပမှုရှိပါတယ်။ဟောင်ကောင်ကိုမိမထားဘူးဟောင်ကောင်ဒီမိုကရေစီရေးထင်ရှားတဲ့လှုပ်ရှားသူတွေကဂျာမနီကိုတောင်းဆိုပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီနေ့ပြည်မနာဆင်ရမယ့်သတင်းစာရီမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အပေါ်
အဲ့ဒါကြောင့်လည်းကြည်ရတော့ရသပြည်သူတုံးအောင်ကြီးခိုက်တဲ့ရတဲ့ရသနဲ့လေဆန်းစီပေါ်လူတော့လူတော့ပြောကြတယ်လက်ဖက
်ကကျောက်တော်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥအောင်တန်းစိန်ပြောသွားတာပါအပြည့်စုံကနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းစာနဲ့အတူနေပြည်တော်ကဗစ်တိုးရီယာအမှုဒီကနေ့စစ်ဆေးချက်အခြေအနေထိုင်းနိုင်ငံဆိုင်ရာမြန်မာတမန်ကြီးနဲ့ထိုင်းအလုသမားဝန်ကြီးတွေ့ဆုံပြီးတော့ရွှေပြောင်းအလုသမားအရေးဆွေးနွေးခဲ့တဲ့အကြောင်း American သမ္မတရဲ့အမျိုးသားလူမျိုးရေးဆိုင်ရာအကြံပေးဂျွန်ဘော်စတန်ကိုရာထူးကဖေရှားလိုက်တဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလှတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင
်အမေရိကန်မျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဂျွန်ဘော်စတန်ရာထူးကထွက်သွားတာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အီရန်နဲ့ဆက်ဆံတဲ့နေရာမှာပဲလိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စေမယ်လို့အီရန်အစိုးရပြောခွင့်ရသူကပြောပါရယ်။ဘိုးတန်ဟာအမေရိကန်ရဲ့ရန်လူတဲ့မူဝါဒအမှတ်လက္ခဏာတစ်ခုဖြစ်ပြီးအီရန်ပေါ်မလူမုန်းထားရှိသူတူဖြစ်တယ်လို့ပြောခွင့်ရအာလီရော်ဘာယီကပြောပါရယ်။ဂျွန်ဘိုးတန်ကိုအမေရိကန်နဲ့အီရန်ကြားတင်းမောင်းမှုတွေကိုဖြစ်ရှင်းရေးတွဲဆုံဆွေးနွေးတော်ကိုဆန့်ကျင်သူတူအဖြစ်ယူအန်နိုင်ငံခြားရေးဝန်ကြီးဂျာဗာဇရီအပါအဝင်တာဝန်ရှိသူတွေကအကြင်ကြင်ထောက်ပြထားကြပါရယ်။မစ္စတာဘိုးတန်ကိုသမ္မတထရမ့်ကထုတ်ပြလိုက်ပေမဲ့သမ္မတရဲ့နိုင်ငံခြားရေးမူဝါဒမှာပြောင်းလဲရှိမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောပါရယ်။မစ္စတာဘိုလ်ဒန်ရဲ့တာဝန်ထမ်းရမှုတွေကျေးဇူးတင်ကြောင်းသမ္မတထရမ့်ကပြောပြီးအစားထိုးမဲ့သူကိုနောက်တဲ့နေ့ဘက်မှာကြေညာမယ်လို့ပြောပါရယ်။လက်ရှိမှာတော့ဘိုလ်ဒန်ရဲ့လက်ထောက်ချာလီကပ်ပါမန်ကလူသားလူညီဆိုင်ရာယာယီအကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူထားပါရယ်
။မြောက်ကယ်ရိုလိုင်းနာပြည်နယ်အောက်လွတ်တော်အမှလစ်လက်နေရအတွက်အထူးရွေးကောက်ပွဲမှာ Republican Party ကဒန်ဘီရှော့ကဒီမိုကရက် Party ကဒန်မက်ကဒီကို300ခိုင်နှုန်းလောက်ပဲမဲကွာပြီးတော့နိုင်ရသွားပါတယ်ရှင်းနှစ်ထဲနိုင်ငံသဝန်ချင်းပါမယ်အထွေထွေရွေးကောက်ပွဲတွေအမတိုင်ခင်နိုင်ငံရေးပါတီကြီးတွေရဲ့အလားအလာကိုကြိုတင်ခန့်မှန်းရမှာအရေးပါတဲ့ဒီအထူးရွေးကောက်ပွဲကိုအများကစိတ်ဝင်တစားစောင့်ကြည့်နေတာပါဒီရွေးကောက်ပွဲမှာ Republican Party အနိုင်ရဖို့အတွက်သမ္မတ Trump နဲ့အတူသမ္မတ Mike Pence တို့ကိုရိုင်းရွေးကောက်ပွဲအကြိုနေ့ကမြောက်ကယ်ရိုလိုင်းနာပြည်နယ်ကိုသွားရောက်ပြီးတော့ Bishop အတွက်မဲဆွဲပေးခဲ့ကြတာပါအင်္ဂါနေ့ကအနိုင်ရလိုက်တဲ့အတွက်လဲ Republican တွေအားလုံးအတွက်ခုံယူကြောင်းနဲ့အထင်ကြီးအောင်ပွဲခံနေနေတနေပါပဲလို့သမ္မတ Trump ကပြောပါတယ်အခုအထူးရွေးကောက်ပွဲမှာအရေးနိုင်သွားတဲ့ Democratic Party က McCready ကတော့ပြီးခဲ့တဲ့2018အစိုးရသက်တမ်းဝင်ရွေးကောက်ပွဲတုန်းကလည်း Republican Party က Mark Harris နဲ့ရှင်ပြိုင်ခဲ့တဲ့သူပါဒါပေမဲ့အဲ့ဒီအချိန်ကကြိုတင်မဲပေးမှုတွေမှာမတမမှုတွေရှိခဲ့ပြီးတော့ Harris ကိုအသာစီးအောင်လုပ်ပေးခဲ့တယ်လို့ဆိုပြီးပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကမဲရလာတွေကိုပယ်ဖျက်ပြီးအထူးရွေးကောက်ပွဲကျင်းပဖို့ညွှန်ကြားခဲ့တာပါ2018ရွေးကောက်ပွဲမှာတော့အောက်လွတ်တော်အမတ်နေရာအများစုကိုဒီမိုကရက်တွေအနိုင်ရခဲ့တာပါ။လာမယ့်2020သမ္မတရွေးကောက်ပွဲနဲ့အထွေထွေရွေးကောက်ပွဲတွေမှာတော့အောက်လွတ်တော်တစ်ခုလုံးနဲ့အထက်လွတ်တော်တည်းရဲ့သုံးပုံတစ်ပုံအတွက်ပြည်သူတွေမဲ့ပေးရွေးချယ်ကြအောင်မှာဖြစ်ပါတယ်
။ဒီကနေ့ဟာ2019စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီလူရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000နီးပါးတေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာဒီနေ့မနက်ပိုင်းသမ္မတအင်ဂျူတော်မှာလုံမဲ့ဝန်ထမ်းချင်းအထိတ်အမှတ်ခေတ္တငြိမ်သက်ခြင်းအခမ်းအနားကိုတက်ရောက်ပါမယ်။အဲဒီနောက်အယ်ကိုင်ဒါအကြမ်းဖက်ဝါဒီတွေကပြန်ပြီးဆွဲထားတဲ့လေယာဉ်နဲ့ပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦပေါ်ထူးခြားတိုက်ခိုက်တာကြောင့်တေဆုံးသွားရသူတွေအတွက်အထိတ်အမှတ်ပြုကျင်းပမယ်အခမ်းအနားကိုတောတက်ပါမယ်။နယူးယောက်မှာတော့အယ်ကိုင်ဒါတွေကလေယာဉ်နှစ်ဆင်းနဲ့ဝင်တိုက်ခဲ့တဲ့ကမ္ဘာ့ကုန်သွယ်ရေးဌာန WTO မျှော်စင်ညီနောင်ရှိခဲ့မှုတဲ့ Ground Zero နေရာမှာတိုက်ခိုက်မှုကနေအသက်မတည်ကျန်ရသူတွေနဲ့တေဆုံးသွားသူတွေရဲ့မိသားစုဝင်တွေရာပေါင်းများစွာစုဝေးပြီးအောက်မေ့ဝယ်ခမ်းအနားကျင်းပဖို့ရှိပါတယ်။ Pennsylvania ပြည်နယ် Shanksville မြို့မှာကျင်းပမယ်အခမ်းအနားကိုတော့ဒုသမ္မတ Mike Pence တက်ရောက်မှာပါ။အကြံဖက်ဝါဒီတွေပြန်ပေးဆွဲထားခဲ့တဲ့ United Airlines လေယာဉ်ခီးစဉ်အမှတ် 93 ကိုခီးတယ်တွေကပြန်ရအောင်ထိန်းချုပ်ယူပြီးတဲ့နောက်မှာအဲ့ဒီမြို့နားမှာလေယာဉ်ပြတ်ကျသွားခဲ့တာပါ။ Al-Qaeda ဖွဲ့နဲ့ဆက်ဆက်သူအမျိုးသား9ဦးကလေယာဉ်လေးစင်းကိုပြန်ပေးဆွဲပြီးအကြံဖက်တက်ခိုက်ခဲ့ကြတာဖြစ်ပါတယ်
။ British ပါလီမန်ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ် Boris Johnson ကလှုံ့ဆော်တာဟာ ဥပဒေနဲ့မကန်ညီဘူးလို့စကော့လန်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။လွတ်တော်ဆိုင်ငံထားတာကိုရပ်ဖို့တရားသူကြီးတွေကအမိန်မချဘဲဒီကိစ္စကိုဗြိတိန်တရားရုံးချုပ်ကဆုံးဖြတ်ဖို့လိုအပ်တယ်လို့ပဲပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုဗြိတိန်အစိုးရကကန့်ကွက်ထားပြီးယူခံဝင်မယ်လို့ပြောပါတယ်။ပါလီမန်ကိုတည်ငါပတ်ကြာဆိုင်ငံထားတာဟာအင်္ဂါနေ့မှစတင်တာပါ။ဥရောပသမဂ္ဂ EU ကနေအောက်တိုဘာလ31ရက်နေ့မှာနှုတ်ထွက်ရတော့မယ့်အချိန်ပါလီမန်ကိုဆိုင်ငံလိုက်တာဟာအာဏာသိမ်းတာဖြစ်တယ်လို့တိုက်ခံလွတ်တော်အမတ်တွေကပြောပြီးအပြင်းထန်ကန့်ကွက်ထားကြပါတယ်။ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကအခိုင်အမာပြောထားပါတယ်။ပါလီမန်ကိုဆိုင်ငံထားတဲ့ကာလပြီးဆုံးတဲ့အခါလွတ်တော်အမတ်တွေအနေနဲ့ EU နဲ့သူရယူနိုင်မဲ့ခွဲထွက်ရေးဆိုင်ရာသဘောတူညီချက်အစ်တကိုအတီးပြုတ်ဖို့အချိန်အလုံးလောက်ရမယ်လို့လည်းဆိုပါတယ်။ဘလို့သဘောတူညီချက်မှာရမလာဘူးဆိုရင်သဘောတူညီချက်မဲ့နှုတ်ထွက်တာကြောင့်ဖြစ်လာနိုင်တဲ့အချက်အသေးတွေကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ရက်ထပ်တိုးပရေး EU ခေါင်းဆောင်တွေကိုတောင်းဆိုဖို့ဝန်ကြီးချုပ်ဂျွန်ဆန်ကိုဖိအားပေးတဲ့အနေနဲ့ဥပဒေတရက်ကိုလွတ်တော်အမတ်တွေကပြီးခဲ့တဲ့တင်းဘက်မှာအတီးပြုတ်ခဲ့ပါတယ်
ကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19kHz 1068.3ည5.19kHz 1995နဲ့5.25kHz 1169တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ဗိုလ်ဓညနေဘက်တရနေ့ကိုတိုက်ဆက်လိုက်ပြောပြနေပါတယ်။ဟောင်ကောင်ကျွန်းသားတွေကိုထောက်ခံဖို့နဲ့မျက်နှာလွှဲထားတာမျိုးမလုပ်ဖို့ထင်ရှားတဲ့ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူဂျော့ရှော့ဝမ်းကဂျာမနီနိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ဇွန်လကတည်းကဆိုရင်လူပေါင်း1300ကျော်အဖမ်းခံထားရပြီးတဲ့နောက်ဟောင်ကောင်ကျွန်းဟာအာဏာရှင်ဒေသတစ်ခုဖြစ်လာမှာကိုစံနှပြသူတွေစိုးရိမ်နေကြတာပါ။ဟောင်ကောင်ရတပ်ဖွဲ့ကိုအဒီယုံနေနေရေးလက်နက်တွေရောင်းချတင်ပို့နေတာရပ်ဆိုင်းထားဖို့တရုတ်ဟောင်ကောင်တို့နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဆိုင်းငံ့ထားဖို့ချက်ချင်းစဉ်းစားပါလို့ဘာလင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအပြင်ဂျော့ရှော့ဝမ်းကဂျာမနီကိုတောင်းဆိုသွားပါတယ်။လူခွင့်ရေးကိစ္စကိုဆွေးနွေးပြောဆိုတာတွေမှာထည့်သွင်းဖို့နဲ့လူခွင့်ရေးဆိုင်ရာဥရောပစံနှုန်းတွေကိုမလိုက်နာသူတွေပေါ့တန်ခတ်ရည်ရွယ်မှုတွေချမှတ်ရေးစဉ်းစားဖို့ကိုလည်းဥရောပနိုင်ငံတစ်ခုဖြစ်တဲ့ဂျာမနီကိုဝမ်ကတောင်းဆိုပါတယ်။ဟောင်ကောင်ဟာစီအေးတိုက်ပွဲတွေမှာဘာလင်မြို့တစ်ခုလိုဖြစ်ခဲ့တယ်လို့သူကသတင်းတော်တွေကိုပြောပါတယ်။လူခွင့်ရေးကိစ္စတွေအပါအဝင်တရုတ်နဲ့ဆက်ဆံဆွေးနွေးပြောဆိုဖို့ဂျာမနီအတွက်အရေးကြီးတယ်လို့ဝန်ကြီးချုပ်အင်္ဂလာမာကဲကအင်္ဂါနေ့မှာပြောပြီးတဲ့နောက်ဂျော့ရှော့ဝမ်ကအခုလိုပန်ကြားပြောဆိုတာပါ။ဝမ်ကိုဘာလင်မြို့တော်လောက်ခွင့်ပြုတဲ့အတွက်တရုတ်ကဂျာမနီကိုအင်္ဂါနေ့မှာပြစ်တင်ဝေဖန်ပါတယ်။
အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးတွေထပ်ပြီးတော့တင်းမာလာတဲ့အတွက်အာဖဂန်နယ်ဆက်မှာချထားတဲ့ပါကစ္စတန်တပ်ဖွဲ့ဝင်တချို့ကိုအိန္ဒိယနိုင်ငံနဲ့ဆက်ဆံနေတဲ့ LOC နယ်စပ်မြေအနီးကိုပါကစ္စတန်ကပြောင်းရွှေ့ချထားလိုက်ပါတယ်။ဒီအခြေအနေတွေကြောင့်အာဖဂန်ပါကစ္စတန်နယ်စပ်တစ်လျှောက်မှာနယ်စပ်ဖြတ်ကျော်လှုပ်ရှားကြတဲ့စစ်သွေးကြွတွေကိုထိန်းချုပ်ရင်းအင်အားနည်းသွားစေတယ်လို့ပါကစ္စတန်စစ်ဖက်အစီအမံအရာရှိသူက VOA ကိုပြောပါတယ်။အိန္ဒိယနဲ့ဆက်ဆံရေးတင်းမာလာတဲ့အခါတိုင်းအချမ်းဖက်သမားတွေစင့်ဝင်လာနေတဲ့အာဖဂန်နယ်ဆက်မှာချထားတဲ့တပ်ဖွဲ့တွေကိုနေရာပြောင်းရွှေ့နေရတယ်လို့လည်းနာမည်မဖော်လိုတဲ့အရာရှိကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကအိန္ဒိယပါကစ္စတန်နဲ့ဆက်တဖက်တစ်ချက်ကတပ်ဖွဲ့တွေနှုံနှုံကြကြရှိနေကြတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်အိန္ဒိယတို့အုပ်ချုပ်မှုအောက်ရောက်နေတဲ့ကက်ရှမီးယားဒေသမှာဖေဖော်ဝါရီလကအကြမ်းဖက်တိုက်ခိုက်မှုကြောင့်အိန္ဒိယတပ်သား40ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်ပိုင်း LOC နဲ့ဆက်မြင်းမှာပါကစ္စတန်ကသူ့ရဲ့အရန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလွတ်ထားတာပါအဲ့ဒီဖြစ်အပေါ်ပါကစ္စတန်ကိုအိန္ဒိယကပစ်တင်ခဲ့တယ်လို့နဲ့ဆက်တဖက်တစ်ချက်မှလည်းတပ်တွေကိုအသင့်ပြင်ထားကြတာဖြစ်ပါတယ်
ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার တပ်ပေါင်းဘူကရေဒီယို30ကြွအစိတ်သက်တင်နေတဲ့ရေတံချိန်ထောင်ပေါင်းများစွာကိုပစိဖိတ်သမုဒ္ဒရာထဲထုတ်လွှင့်မယ်လို့ဂျပန်သဘောပေါက်ဝင်ရေးရဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်။2012ခုနှစ်ကငလျင်ကြီးလှုပ်ပြီးဆူနာမီရေတိုင်းတန်ကြောင့်ဆက်ယုံပျက်စီးသွားပြီးတဲ့နောက်အလားတူပျက်စီးသွားတဲ့လောင်စာကြောင်းတွေအေးသွားစေဖို့အသုံးပြုခဲ့တဲ့အဲ့ဒီရေတွေကိုဆက်ယုံရှိတဲ့နေရာကဆောင်ကန်ကြီးတွေထဲမှာထည့်သိမ်းထားတာပါ။ဒါပေမဲ့2022ခုနှစ်ရောက်တဲ့အခါတိမ်းမှုဆောင်ကန်ရှိတော့မှာမဟုတ်ဘူးလို့ဆိုင်ဘူလေဘယ်လို့ဆောင်တဲ့တူဂျူလျှက်စစ်တာကကုမ္ပဏီကပြောထားပါတယ်။ဝန်ကြီးယိုရှီယာကိဟာရာဒါကသူ့ရဲ့ရိုးရှင်းတဲ့အမြင်အရဆိုရင်တခုတည်းသောနီလန်ကတော့လောင်ကန်တဲ့ကယူတွေကိုသမုဒ္ဒရာထဲထုတ်ပြစ်ပြီးရောနောပျော်ဝင်သွားအောင်လုပ်လိုက်ဖို့ပဲလို့ပြောပါတယ်။ဖူကူရှိမားဆက်ယုံကနျူကလ িয়ার တပ်ပေါင်းမှု3လုံးပျက်စီးခဲ့ခြင်းကလေးကဆိုရင်လွန်ခဲ့တဲ့7နှစ်အတွင်းဗီဒီယို30ကြွရေတံချိန်ပေါင်း200လောက်ကိုပျက်စီးနေတဲ့ဆော့အုံတွေတဲကနေနေ့စဉ်ဆုတ်ထုတ်ပြစ်ခဲ့ပါတယ်။မတက်စင်တဲ့ယူတွေကိုသမုဒ္ဒရာထဲထုတ်လို့မဲ့အစီအစဉ်ကိုဂျပန်နိုင်ငံကကြီးမားလာတဲ့ငါးဖန်းလုပ်ငန်းတော်မကအိန္ဒိယချင်းတောင်ကိုရီးယားနိုင်ငံကပါအပြင်းထန်ကန့်ကွက်ထားကြပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒိုနယ်ထရမ့်အသာကြီးရအောင်ကြားဝင်နှောက်ယှက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ပေးခဲ့တယ်ဆိုတာထုတ်ဖော်ပြောဆိုခဲ့တဲ့ CIA အမေရိကန်ဖို့ထောက်လှမ်းရေးဌာနကထိတ်တန့်တချို့သူကိုရုရှားနိုင်ငံကနေပြန်ခေါ်လိုက်တယ်ဆိုတော့သတင်းဌာနရဲ့ဖော်ပြပြောဆိုချက်ကိုသမ္မတဒိုနယ်ထရမ့်အစိုးရကရှုံချလိုက်ပါတယ်။အမေရိကန်နိုင်ငံရေးမှာရုရှားကိုဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့အငြင်းပေါ်စရာကိစ္စတွေဖြစ်ပေါ်နေတာကြောင့်အဲ့ဒ ီတချို့ဘသူဘဝဖြစ်တယ်ဆိုတာပေါက်ကြားသွားမှာကိုအမေရိကန်တာဝန်ရှိသူတွေဆိုရင်ခကြတယ်လို့လည်းသတင်းတွေကဖော်ပြပါတယ်။ရုရှားနိုင်ငံကနေထွက်ခွာဖို့အမေကိုအဲ့ဒီ CIA agent ကအစောပိုင်းမှာညှဉ်းဆန်းခဲ့ပေမဲ့သတင်းပေါက်ကြားသွားနိုင်တဲ့အခြေအနေတွေကြောင့်နောက်ဆုံးမှာတော့ရုရှားနိုင်ငံကထွက်ခွာခဲ့တယ်လို့လည်းဆိုထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဒီဖြစ်နဲ့ပတ်သက်ပြီးတော့တူတွဲခဲ့တဲ့သတင်းမှာမှန်မှန်တဲ့အချက်တွေပါနေတယ်လို့ပြောဆိုခဲ့ပေမဲ့ဘယ်သတင်းလဲဆိုတာကိုတော့အတိအကျမပြောပါဘူး။ CIA အကြီးအကဲဖြစ်ဝန်ကြီး Pompeo တာဝန်ထမ်းဆောင်နေတဲ့2019ခုနှစ်မှာအဲ့ဒီတချို့ကိုရက်ခရုရှားနိုင်ငံကနေပြန်ခေါ်ခဲ့တာဖြစ်ပါတယ
်။ဒေါ်လာဘီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့အင်တာနက်ကနေလိမ်လည်တဲ့လုပ်ငန်းကိုနေနင်းဖို့အတွက်နိုင်ငံတကာစစ်ဆင်ရေးတစ်ခုလုပ်ခဲ့တာမှာလူပေါင်း300နီးပါးကိုဖမ်းဆီးလိုက်တယ်လို့အမေရိကန်တရားရေးဌာနကအင်္ဂါနေ့မှာကြေညာပါတယ်။အဲလိုအများစုကနိုင်ဂျီးရီးယားနဲ့အမေရိကန်နိုင်ငံတို့ကပါတကမ္ဘာလုံးမှာလုပ်တဲ့ဒီစစ်ဆင်ရေးကနေလူပေါင်း280ကျော်ကိုဖမ်းဆီးခဲ့တာဖြစ်ပြီးနိုင်ဂျီးရီးယားနိုင်ငံသား169ဦးနဲ့အမေရိကန်က84ဦးပါဝင်ပါတယ်။တူရကီ၊ဂါနာ၊ပြင်သစ်၊အီတလီ၊ဂျပန်၊ကင်ညာ၊မလေးရှားနဲ့ပြည်ထောင်နိုင်ငံတွေမှာလည်းဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။ဒီစစ်ဆင်ရေးကနေဒေါ်လာ 3.8 တန်ဒီပါသိမ်းဆည်းရမိခဲ့တယ်လို့လည်းတရားရေးဌာနကပြောပါတယ်။နိုင်ငံရေးနိုင်ငံမှာဖမ်းဆီးခဲ့တဲ့သူတွေက89ဦးဟာစီးပွားရေးလုပ်ငန်းတွေနဲ့လူတွေကိုအင်တာနက်ကနေတဆင့်ငွေလိမ်တဲ့နေရာမှာပူပေါင်းပါဝင်မှုနဲ့အမေရိကန်မှာလက်တလောဆွဲချက်တင်ခံထားရသူတွေဖြစ်တယ်လို့နိုင်ငံရေးစီးပွားရေးနဲ့ဗန်ဒိုင်းပြည်မှုဆိုင်ရာကော်မရှင်ကပြောပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုစတိုက်ထုတ်လင်းပေးသွားပါမယ်။ရှေ့သတင်းဘက်ထဲမှာမြန်မာဆိုရနဲ့ငင်းငင်းရေးအတွက်ဆွေးနွေးဖို့အစည်းအဝေးချိန်မှာပဲရခိုင်လက်နက်ကင်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာအရက်သားတွေကိုလမ်းပြဖြစ်ခေါ်ယူတာတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်တွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တောင်ပွေနဲ့ဓာတ်ဖြူရွာကြားဒီကနေ့မနေ့ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်လက်နက်ကြီးကြားရောက်လို့ရွာသားတွေထိခိုက်မှုရှိခဲ့သလိုလမ်းပြဖြစ်ခေါ်ယူမှုတွေရှိခဲ့ကြောင်းဓာတ်ဖြူရွာသားတို့ကပြောပါတယ
်။ကျွန်တော်တို့ဒီတောင်ပွေနဲ့ဒေသကြောင်းမှာဒုစရိုက်ပြည်တလားဒီလက်နက်ကြီးတွေလည်းမှမြန်မာငါးဆင်းကားဖြစ်တာရွာတော့နေရာပွဲရှိပါတယ်။မြန်မာနေတဲ့မိန်းမတော်ကဒီထဲမှာလုံထဲကဖြစ်ရှိတယ်လက်နက်ကြီးရှိတယ်ရဲကြမှာတော့မြန်မာမှာရှိတော့တယ်အယူကတော့နိုင်ငံကနေယူတော့တယ်ဒီဖေးတော့ဖက်တော့တယ်သူတို့ကဖက်ကကျွန်တော်ယူတာအထက်ကိုတန်ဆရာတောင်းဆိုတဲ့ယူတာရှိတယ်ဖက်ယူတာဖက်ကခိုးတော့တယ်ယူတာကမလည်းခုမှုကြီးနေအိန္ဒိယကတက်တယ်ပြည်သူတွေပါတော့တယ်ဘာမှမသိဘူး
ကြောက်တော့မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကုစီလေဦးအောင်တန်းစိန်ကတော့စိုက်ပွဲကြောက်ထိခိုက်မှုအခြေအနေနဲ့တမရဘက်ကနေလမ်းပြဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ယူတာတွေပြန်လည်ရောက်ရှိရေးအတွက်ဆောင်ရွက်နေတယ်လို့ပြောပါတယ
်အဲ့ဒါကြောင့်လည်းကြည်တော့ရသာပြည်သူတုံးဟုတ်ထိခိုက်တယ်ရတယ်ကျွန်တော်တို့လေဖန်စီကိုလူတော့လူတော့ပြောကြတယ်လက်ဖက်ကပြည်သူတွေကကျွန်တော်တို့ကိုတောင်းကြလာတယ်ဆိုရင်ဒီဖက်ကသူတို့ကိုပြန်လေကြောက်တော့မျိုးရောင်းနိုင်ဖို့စူးစမ်းပြီးတော့ဆောင်ရွက်နေပါတယ်ဗျာ
အနောက်ပိုင်းတိုင်းစေတနာကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကြောက်တော်မြို့နယ်တံပွေနဲ့သားပြူရွာကြားစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပြောဆိုပြီးအချင်းဒီကိုမသိရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်တို့ကြောက်တော်ရဲ့မြောက်ဖန်သားလေးမှာဖြစ်တာဒီကြားတော့ဘာမှတော့ဖြစ်တာတော့မင်းဆိုင်စိတ်တော်ပြေတော်ပဲဖြစ်တာ
တိုက်ပွဲတွင်အရသာထိခိုက်မှုနဲ့လမ်းပြဖြစ်ခေါ်ယူသွားမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်ဒီကနေ့မနေ့မှာပူရီတောင်မြို့နယ်ခွဆုံရွာဘက်မှာလည်းပြစ်ခတ်တိုက်ခိုက်တဲ့လက်နက်တံတွေကြားနေရကြောင်းဒေသခံရွာသူတို့ကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ဘက်နဲ့မင်းပြမြို့နယ်ဘက်မှာတမတော်စစ်ကြောင်းဖွဲ့ကို AA ဖွဲ့ကနေမိုင်းဖောက်ကွဲမှုပြုလုပ်ခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်မနေ့ကတော့ကျွန်တော်တို့ကြောက်တော်ဘက်မှာလက်မင်းမိုင်းဖောက်ခွဲရတာရှိတယ်ပြင်းမှဒီရွာရဲ့အခြေတော်ပဲပြောတာဒီဘက်ကဒီဘက်ကတော့ထိခိုက်တာရရှိမှုမရှိပါဘူးနောက်ပြီးမင်းပြဘက်မှာလည်းရောင်းတဲ့အားရတောင်ပဲမိသားလေးတောင်တော့မှလည်းလက်မင်းမိုင်းတစ်လုံးဖောက်ခွဲရတာရှိတယ်အဲ့ဒီမှာတော့ဒီလိုပြစ်တီချိုးတာရရှိမှုတွေရှိတယ်
တရပိုင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့အေအေဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲတွေချော့ချလာတာမရှိသေးဘဲပုံမူပြင်းထန်လာနေတာပါ။စိုက်ပွဲကြောင့်တေဆုံးထိခိုက်ဒဏ်ရာရတဲ့အရသားတွေကလည်းများပြားလာနေတယ်လို့စစ်ဘေးတန်းဆောင်နေရတဲ့အရေးတွေကလည်း 9,000 ခန့်ရှိလာနေပြီဖြစ်ပါတယ်။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကရှေ့သတင်းပတ်တင်လာနေကြရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ရခိုင်လက်နက်ကင်ဖွဲ့ AA ပါဝင်မြောက်ပိုင်းမာမိတ်လေးဖွဲ့ကိုဖိတ်ခေါ်ထားပါတယ်။ကရင်တလက်နက်ကင်ဖွဲ့တွေဘက်ကတော့ကလန်းချင်းနဲ့ပတ်သက်လို့ပေါ်ဝင်နေကြညှိနှိုင်းသွားရမှာဖြစ်ပြီးတမရဘက်ကကုစလေဆေလှုပ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်ခင်ဗျာ။
နိုင်ကွင်းတင်ပြပို့ထားတာပါရှင်အခုဆက်ပြီးတော့နေပြည်တော်ကဗစ်တိုးရီယာအမှုနောက်ဆုံးအခြေအနေတင်ပြပို့ထားတာကိုနားဆင်ရပါမယ်ဗစ်တိုးရီယာအမှုမှာအဓိကအရေးပါတဲ့သက်သေဖြေကာယခံရှင်ဖြစ်တဲ့အသက်3နှစ်အရွယ်ကလေးငယ်ကိုနေပြည်တော်တက်ခိနာခရိုင်တရားရုံးမှာဒီကနေ့စစ်ဆေးပါတယ်ဗစ်တိုးရီယာလို့နာမည်ဝယ်ပေးထားတဲ့လိမ်ပိုင်းဆိုင်ရာစော်ကားခံရသူကလေးငယ်ကသူ့အပေါ်မှာကျူးလွန်ခဲ့သူတွေကိုဓာတ်ပုံမှတ်တမ်းတွေကနေအတိအကျသက်သေထွက်ဆိုခဲ့တယ်လို့တရလူအကျိုးဆောင်ရှင်တွေကပြောပါတယ်ဒီကနေ့နေပြည်တော်ကဗစ်တိုးရီယာအမှုစစ်ဆေးချက်အကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင
်ဗစ်တိုးရီယာအမှု6ကြိမ်မြောက်ရုံးကြီးမှာအဓိကသက်သေဖြစ်ထွက်ဆိုခဲ့သူကလေးငယ်ကသူ့အပေါ်ကျူးလွန်သူတွေရဲ့ဓာတ်ပုံတွေကိုထုတ်ဖော်ပြသခဲ့တယ်လို့တရလူအကျိုးဆောင်ရှင်တွေဒေါ်ရွံ့နူအောင်ကတရားရုံးအထက်မှာသတင်းတောက်တွေကိုပြောခဲ့တာ
ပါဒီ CCTV မှာပြန်ထုတ်တာလည်းဆိုကိုအောင်ကြီးဆက်သွားတယ်ပုံမပါတဲ့ပုံမျိုးပေါ့အဲ့ဒါလေးပြပြီးတော့ကလေးလေးကိုမေးတယ်ဒီကတမ်းမီးလေးကဒါကိုမကြည့်ဘူးပေါ့သူပြောတယ်ဒီလိုမကြည့်ဘူးသူပြောတယ်ဒီကြံတဲ့တတိယခန်းငယ်မှာပါတဲ့ခါလေးကိုပေါ့နော်အဲပုံမျိုးတော့တမ်းမီးလေးကိုပြပြီးတော့မေးတဲ့အခါမှာတမ်းမီးလေးကတတိယခန်းငယ်မှာအင်းလုံးကလိုတဲ့သူ့ရဲ့ပြင်မှုကိုစိတ်ကြက်ကြီးကဘယ်လိုလေးပါဆိုပြီးတော့ဆက်ထုတ်ပြတခုကြီးကိုအတုံးပြပြပြီးတော့အဲ့မှာပဲအဲမကျေနပ်ဘူးဆိုပြီးတော့အဲ့ဒီဓာတ်ပုံကိုချောင်းနဲ့ပေါက်တယ်ပေါ့နော်အဲ့လိုဟိုသဝဲပေါ်တင်ထားတဲ့ဓာတ်ပုံကိုကလေးကချောင်းနဲ့လှမ်းပြီးတော့မှဒီလိုလို့ရအောင်ဆိုတော့မှယာရည်ယာရည်မအောင်ပေါ့နော်တိတ်ဆိုးရကွာဒီလိုလို့ရအောင်ဆိုပြီးတော့တောက်တင်နေသူကသူ့အဲ့လိုမျိုးလုပ်တယ်ပေါ့နော
်ပြီးခဲ့တဲ့၄ကြိမ်မြောက်ရုံးကျင်းတုန်းကတန်တရားရှိသူတွေအပါအဝင်အမှုနဲ့ဆက်နွယ်နေသူတွေရဲ့ဓာတ်ပုံတွေကိုဖခင်ဖြစ်သူနဲ့ဦးလေးဖြစ်သူတို့ကတမီးကိုပြသပြီးတော့မေးမြန်းထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းတက်တီကန်ကငယ်အနေနဲ့တရားရုံးမှာတက်တီဖြစ်တင်သွင်းကြတာပါတရားခွင်မတိုင်ခင်ပနာမမေးခွန်းတွေနဲ့ညံဆန်းမေးခွန်းတွေကိုလည်းခလိငကကောင်းကောင်းမွန်မွန်တက်တက်ကြွကြွနဲ့ဖြစ်ဆိုနိုင်ခဲ့တယ်လို့လည်းဒေါ်ရွံ့လူအောင်ကပြောပါတယ်အဓိကတက်တီဖြစ်တဲ့ခလိငရဲ့ထွက်ဆိုချက်တွေကအမှုအတွက်အများကြီးအထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းနဲ့အားရကြည်နာကြောင်းဒေါ်ရွံ့လူအောင်ကပြောပါတယ်ဗစ်တိုးရီယာရဲ့ထွက်ဆိုချက်တွေဟာရခင်တုန်းကတင်သွင်းခဲ့တဲ့တက်တေကံတွေထက်ပိုမိုတိကျကြောင်းဒေါ်ရွံ့လူအောင်ကပြောပါတယ
်။ဆာမနှင်းနူကသူ့ကိုသူ့ရဲ့ပြင်ဘူးကိုရေးဆေးပေးတယ်။ဘယ်နေရာဆိုတာဆက်လက်နဲ့ကလေးကကင်ပြနေ။အလောက်ပြုတ်ကလေးကအញ្ញံကောင်းတယ
်။
ကျမတို့ကဒီနေရာမှာကလေးလေးကကိုကိုညီညီဆိုတဲ့အသုံးမျိုးမသုံးဘူး။ကိုကိုအငယ်လို့ပြောတာ။ကိုကိုအငယ်ဆိုတာမျိုးပြောတာပေါ့။ကိုကိုအငယ်ကသူ့ရှင်ဘတ်တွေထုတယ်ပေါ့နော်။အဲ့လိုပြောတယ်။ကိုကိုအကြီးကတော့သူ့ရဲ့ပြင်ဘူးကိုစိတ်တယ်ပေါ့။အဲ့လိုမျိုးကလေးလေးက
ဒီကနေ့ယုံချင်းဟာအရင်နေ့ယုံချင်းတွေနဲ့မတူဘဲနဲ့လေလာသူတွေသတင်းသမားတွေကိုဝင်ရောက်လေလာခွင့်မပေးခဲ့ပါဘူးတရားခွင်မှာဒီအမှုနဲ့သက်ဆိုင်သူအနှဲငယ်ပဲရှိပြီးတော့တရားသူကြီးကမေးခွန်းတွေကိုတခြားခန်းမှာရှိနေတဲ့ကလေးငယ်ကိုဗီဒီယိုရုပ်သံကနေသတင်းတိုက်ရိုက်မေးမြန်းခဲ့တာပါတီးတန့်စီစဉ်ထားတဲ့အခန်းတစ်ခုထဲမှာတော့ဗစ်တိုးရီယာလို့အမည်ဝတ်ပေးထားတဲ့ကလေးငယ်နဲ့သူ့ရဲ့အတော်ဖြစ်သူတဦးကလေးငယ်ရဲ့မိန်းကလေးတငယ်ချင်းတယောက်နဲ့တရားသူကြီးရဲ့မေးခွန်းတွေကိုကလေးနားလည်အောင်ပြန်မေးပေးရတဲ့တရားရေးဝန်ထမ်းအမျိုးသမီးတဦးတို့ကိုတီးတန့်ထားရှိစစ်မေးခဲ့တာပါစစ်စေးခံရမယ့်အခန်းနေရာနဲ့ရင်းနှီးအောင်ကလေးနဲ့မိဘတွေကလေးငယ်ကိုထားရှိစစ်စေးမယ့်အခန်းကိုစက်တင်ဘာလ9ရက်နေ့ကလေးကကြိုတင်လာရောက်လေ့လာခဲ့ပါတယ်။တရားခွင်စစ်စေးချက်တွေအရဗစ်တိုးရီယာအနေနဲ့တန်တရားတရားခံအောင်ကြီးနဲ့ပတ်သက်ပြီးတစုံတရာထွက်ဆိုခဲ့ခြင်းမရှိဘူးလို့အောင်ကြီးရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကပြောပါတယ
်။ဖြေရာတွေအကုန်လုံးကကျွန်တော်အရေးကပေါ်အောင်ကြီးကြောင့်တူရမယ်။ကျိုးသိတယ်ဘောင်းဒါမှမဟုတ်ပုံလေးပြနေနေတာနော
်ဟုတ်ကဲ့
ဗီဒီယိုဖိုင်လေးပြနေပေါ်ကြီးကပါပဲညီစောတာတခုမှထွက်မသွားဘူးသို့တော့သူ့ထွက်သွားတဲ့ကိစ္စကြီးရှိတယ်ဟိုနာမည်သူ့ကသတ်မိတော့ဘာသတ်မှာရှိဘယ်သူကလုပ်တယ်နော်အစားရှိဖြစ်နော
်ပြီးခဲ့တဲ့မေလာတဲ့နေပြည်တော်မှာရှိတဲ့ Western Health ပုဂ္ဂလိကမူကြိုးเจ้าမှာအနိုင်ကျင့်စော်ကားခံခဲ့ရတဲ့ဖြစ်ရဟာလူမှုကွန်ရက်တွေကတဆင့်အကြီးကျယ်ပြန့်နှံ့လာခဲ့ရတာကနေတနင်္ဂနွေကဒီမှုကိုစိတ်ဝင်စားစောင့်ကြည့်နေကြတာပါဗစ်တိုးရီယာမှုဟာအခုနှစ်ပိုင်းတွင်နိုင်ငံတော်ဝန်ဖြစ်ပေါ်နေတဲ့ကလေးတငယ်တွေအပေါ်လင်ပိုင်းဆိုင်ရာကျွလွန်မှုတက်ငယ်မရေမှုရောပါပပျောက်ရေးကျိုးပန်းမှုတွေအတွက်စံပြအမှုတစ်ခုဖြစ်လာလိမ့်မယ်လို့သုံးသပ်နေကြတာပါအမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းလဲသမ္မတရုံးတာဝန်ရှိသူကပြောဆိုထားပါတယ်ဗစ်တိုးရီယာမှု9ကြိမ်မြောက်ရုံးချင်းကိုတော့လာမယ့်စက်တင်ဘာလ24ရက်နေ့မှာမူကြိုးကျောင်းဝန်ထမ်း2ဦးကိုတက္ကိနခရိုင်တရားရုံးမှာဆက်လက်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
ကိုစီသူတရင်ပြပို့ထားတာပါအခုဆက်ပြီးတော့ရှေ့ပြောင်းအလုတ္တမရေဆန်ရာတရင်လွှာတပုတ်ကိုနှားဆင်ရပါမယ်ထိုင်းနိုင်ငံမှာအထောက်အထားတစ်ခုခုရှိနေတဲ့ မြန်မာ၊လာအို၊ကမ္ဘောဒီးယားနိုင်ငံတွေကရွှေ့ပြောင်းအလုပ်သမားနှစ်တန်းကျော်အတွက်ဗီဇာနဲ့အလုပ်လုပ်ခွင့်လက်မှတ်တက်တန်းကိုမြို့နယ်အလိုက်လုပ်ပေးမှဖြစ်တဲ့အကြောင်းထိုင်းအစိုးရကကြေညာခဲ့ပြီးတဲ့နောက်ဗီဇာကြီး၈ဆလောက်ဈေးမြင့်သွားတဲ့အတွက်ထိုင်းနိုင်ငံဆိုင်ရာမြန်မာတမန်ကြီးကထိုင်းအလုပ်သမားဝန်ကြီးနဲ့တွေ့ဆုံပြီးတော့ရွှေ့ပြောင်းအလုပ်သမားတွေရဲ့ဗီဇာကြီးကိုမူလအတိုင်းနဲ့သတ်မှတ်ပေးဖို့စက်တင်ဘာ၁၀ရက်နေ့ကတောင်းဆိုခဲ့ပါတယ်။အပြည့်အစုံကိုထိုင်းခြေဆိုင်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံအလုပ်သမားဝန်ကြီးမစ္စတာချက်တူမွန်ကွန်းနဲ့ဘန်ကောက်မြို့မှာရှိတဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးမျိုးမြင့်တန်းတို့နှစ်ဦးတွေ့ဆုံချိန်မှာမြန်မာရွှေ့ပြောင်းအလုပ်သမားအရေးကိစ္စတွေနဲ့ပတ်သက်လို့အဓိကအချက်နှစ်ချက်ဆွေးနွေးခဲ့ကြောင်းရွှေ့ပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်။မြန်မာတန်အမတ်ကြီးဦးမျိုးမြင့်တန်းနဲ့ဒီနေ့ထိုင်းနိုင်ငံဆိုင်ရာအလုပ်သမားဝန်ကြီးနဲ့တွေ့ဆုံကြတယ်။အဓိကဦးနှပ်ပြီးဆွေးနွေးကြတာကတော့ကျွန်တော်တို့လက်ရှိဒီနိုင်ငံမှာမြန်မာနိုင်ငံတို့ပြန်ပြန်မလို့ပဲနဲ့ဒီကြတန်းတို့ဒီဆက်လက်အလုပ်လုပ်ကြကိုကြည့်နေဆိုတဲ့ကိစ္စတွေဆွေးနွေးရခင်ဗျာ။ဟုတ်မူလားကနှစ်နှစ်ကို900ဆိုတဲ့လောကကိုပြေးတင်ရတဲ့ဒီကြကြီးကဒီနှစ်လောက်ဆောင်မဲ့လုပ်ငန်းကျင်ကြတော့တစ်နှစ်ပဲပြီးမယ်1900။အဲ့ဒါတအားများများနေရဟိုငွေထိုင်းပြန်လဲရှုံးဖို့ဒီမှာပြန်စင်တပ်ပေးသူအဲ့ဒါတောင်းဆိုတယ်
။မကြသေးငါပဲထိုင်းတောင်ပိုင်းကရနောင်းမြို့နယ်အတွင်းရွှေပြောင်းကျောင်းသားကျောင်းသူပေါင်း1500လောက်ပညာသင်ကြားနေတဲ့စာသင်ကျောင်းကဆရာဆရာမ30ကျော်ကိုနိုင်ငံသားတွေမလုပ်ရတဲ့အလုပ်လုပ်ကြနေဆိုပြီးဖမ်းဆီးပြီးဒဏ်ကြေးဆောင်ခံပြီးနေရက်ကိုပြန်ပို့ခဲ့ပါတယ်။အဲ့ဒီအတွက်အဲ့ဒီဒေသကကျောင်းတွေပါပိတ်ထားရပြီးကျောင်းသားကျောင်းသူပေါင်း3000လောက်ဟာပညာသင်ကြားဖို့အတွက်အခက်အခဲတွေဖြစ်နေတာပါ။ထိုင်းလူသမားဝန်ကြီးနဲ့တွေ့ဆုံစဉ်မြန်မာအတန်အမတ်ကြီးကဒီကိစ္စကိုလည်းအဓိကထားတင်ပြခဲ့တယ်လို့ဆိုပါတယ်။
နောက်အပိုင်းကအမတန်အရေးကြီးတဲ့ကိစ္စတစ်ခုကဆိုင်းနိုင်ငံမှာရှိတဲ့ရွှေကြောင်းလို့တမန်ပြမျိုးလာတဲ့ကလေးမျိုးကိုကျွန်တော်တို့တနင်္လာနေ့ပိုင်းကိုဒီကိုတားစနစ်နဲ့လည်းပြည်ညာတင်ကြားရေးစခန်းလေးကိုဖွင့်ထားတဲ့အခါမှာအဲ့စခန်းလေးကိုတင်ကြားပြတ်တတ်ပေးနေတဲ့ဟိုဝန်သားလေးကိုအတိမတ်ပြည့်ပြီလို့မှတို့ထိုင်းဥပဒေရဆိုရင်ကျွန်တော်ဆရာဆရာမဆိုတဲ့ဘောပတ်မင်းလုံးလုံးမရဘူးအဲ့တော့တို့လေးတွေကိုနိုင်ငံကချစ်ချင်ရေးရတို့ကလေးတွေရဲ့အနာဂတ်ပညာရေးအတွက်ဆက်လက်ပြီးမှတင်ကြနိုင်ဖို့အတွက်ကိုအကောင်ဆုံးဖြစ်အောင်စီမံဆောင်ရွက်ဖြစ်ချက်ဖြစ်စပြီးလို့အဲ့တော့တောင်းဆိုတာ
။ဘာထောက်ထားမှမရှိသူတွေကိုတော့အထိုင်းဆိုရကနေရပြန်ခိုင်းနေပြီးလက်ရှိကန်ဆောင်ထားတဲ့အလုပ်လက်စရှိနေမယ်ဆိုရင်တော့နေရပြန်စရာမလိုအချိန်ကုန်ဝေကုန်စရာမလိုရအောင်အလုပ်လုပ်ခွင့်တက်တန်းကိုနှစ်နှစ်တိုးပေးမှာဖြစ်ပြီးဗီဇာကတော့တစ်နှစ်တစ်ကြိမ်တိုးပေးပြီးနှစ်နှစ်ဆက်တိုက်တိုးပေးမှာဖြစ်တယ်လို့ဆိုပါရယ်။အဲ့ဒီဗီဇာကြီးကတော့8ဆလောက်ဖြစ်သွားပါရယ်။2020ခုနှစ်မတ်လ31ရက်နေ့ကနေ2020ခုနှစ်ဇွန်လကုန်ထိအလုပ်လုပ်ခွင့်လက်မှတ်ကုန်ဆုံးကြမဲ့မြန်မာလူသမားတွေကိုလည်းနောက်ထပ်နှစ်နှစ်တိဒီလုပ်ငန်းစဉ်အတိုင်းတက်တန်းတိုးပေးမှာဖြစ်တယ်လို့လည်းဆိုပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဒိုင်းရိုက်လွှင့်အစီအစဉ်တွေကို VOA ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voanews.com ကနေလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနှာစင်နိုင်ပါတယ်။အခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေး John Bolton ရဲ့မူဝါဒရေးရာအကြံပြုချက်အတော်များများကိုလက်မခံနိုင်တဲ့အတွက်သူ့ကိုယာတုကနေဖယ်ရှားလိုက်တယ်လို့သမ္မတ Donald Trump ကအင်္ဂါနေ့ကကြေညာပါတယ်။သမ္မတ Trump အစိုးရအဖွဲ့အတွင်းမှာအခုလိုပြည်တွင်းလုံခြုံရေးနဲ့နိုင်ငံခြားမူဝါဒရေးရာဆိုင်ရာအကြံပေးတွေမကြာခဏပြောင်းနေတဲ့အတွက်မဟာမိတ်တွေနဲ့ဆက်ဆံရေးမှာထိခိုက်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ Imperial ဆိုင်ရာ VV သတင်းတောက် Fast TV ဒါခုဆွာရာရဲ့ပေးပို့ထားတဲ့သတင်းလွှာကိုမဆုမြတ်မုံကတင်ပြပေးပါမယ်ရှင်
။အကြံဖတ်မှုတံပြန်တိုက်ခိုက်ရေးအထောက်ကျိုးပန်းမှုတစ်ခုအဖြစ် American ကနောက်ထပ်တန်ခတ်ပိတ်ဆို့မှုတွေလုပ်တဲ့အကြောင်းအင်္ဂါနေ့ကImperial မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြည်ရင်းလုံခြုံရေးသမ္မတအကြံပေး John Bolton ပါဝင်ဖို့စီစဉ်ထားပါတယ်။ဒါပေမဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမတိုင်ခင်နိုင်ပိုင်းကပဲသူ့ကိုယာတုကနေဖယ်ရှားလိုက်ပြီလို့သမ္မတ Donald Trump က Twitter ပေါ်မှာကြေညာပါတယ်။ John Bolton ကတော့သူယာတုကနေဖယ်ရှားခံရတာမဟုတ်ပဲသူကိုယ်ရာယာတုကနေနှုတ်ထွက်ခဲ့တာလို့ Twitter ပေါ်မှာပဲတုံ့ပြန်ခဲ့ပါတယ်။ Washington မြို့တော်အပြင်ဘက်နားမှာရှိတဲ့ Camp David သမ္မတအပန်းဖြေစခန်းမှာတာလီဘန်တွေနဲ့ငြင်းငြင်းရေးဆွေးနွေးဖို့သမ္မတ Trump စီစဉ်ခဲ့ပြီးတဲ့နောက်အခုလိုသမ္မတရဲ့ပြည်တွင်းလုံခြုံရေးအကြံပေး John Bolton ရုတ်တရက်ထွက်သွားတာဖြစ်ပါတယ်။ Afghanistan မှာရှိတဲ့ American တပ်ဖွဲ့တွေရုတ်တရက်ကိစ္စဆွေးနွေးဖို့စီစဉ်ခဲ့တာဖြစ်ပေမဲ့ဆွေးနွေးပွဲကိုသမ္မတ Trump ကပဲဖျက်ခဲ့တာပါ။အဲ့လိုတာလီဘန်တွေနဲ့သဘောတူညီချက်ယူမဲ့ကိစ္စအပေါ် John Bolton ကလက်မခံဘူးလို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။George Washington တက္ကသိုလ်ကပါမောက်ခ Todd Bells ကသူ့ရဲ့အမြင်ကိုအခုလိုသုံးသပ်ပါတယ
်။ It looks like some of the problems ended up with some of the disagreements Taliban ini masih ni ramu lo Trump kan sunjat ke pira na John Bolton ni pun ni lepas tanah tu cuka ni, tapi orang kau ni ada pikir jauh ya barai.
Yang Korea ni Iran lo Amerika ni sampai negara ni tu mera Trump ah, Taliban ni 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 cengkat tinggal buat jual ni je mah, pira long jom ia sampai jarukan ni percaya kaya ralai pih barai. She Levine Data Sayali Lai Middle East Institute Ga Achira Studeti Alex Fadanga Ga Kulu Tontabari.
John Bolton for a long time was advocating for regime change, which is the biggest concern
obviously. Yuma Suya Jong Jun Bolton Ga Jambi Juzan Jala Bari. Tigisa Ga Yuan Suya Ye Ji Jesun Suyin Huba. Akuro Bolton Shiro Bu Suro Suya Jong Lume Senza Jale Shijima Shiro Maba. American Suya Ne Yuan Suya Ja Sunibori Pilla Me Lala Shila Nemare.
John Bolton ha, Deborah Jemadu, American CIA Ago Piavo, Kangai Mama Jan Bedu Pim Yenjavare, Dajang, Dune, Piba Nanganima CIA, Swapper de Gesa Sanjine, Damra Tramnuja, Majakana and Hinkong, Pike Jarawa, American Suyare Ma, Nanganjayinet, Longjong Yisaya, Damra Jan Beduri, Majakana, Pianle Pini Raja, American Muwarari Le Patalu, Mahame Nanganri, Dweb, Yasilesia, Piedelo, Janjan Duriga, Tontanibari.
And our allies don't like that sort of uncertainty and turnover in the administration either.
American Mahame Dine, Miyamu, Majajadalu, Asuya Poe, Dweb, Majakana, Bianle Lunirakule, the Boma Jajawahu, American Suya Nine, Tatane, Tatamate, Yeti Dago, Vetruga, Lulaware, Time Trump Suya Letamara, Dichinimu, Pimniwahu.
American Nanganjai Wenji Mike Pompeo Garo, John Bolton Machidore Dwe, Soya Muarari, Bian Lep Chima Mahopulu, Inganiga Trinza Sinemwe Mapioja Tawari.
But I don't think any leader around the world should make any assumption that because someone of us departs.
Sua Jambitia Tadalu Trump, Soya Nanganjai Muarari, Bian Dali Melu, Benangan Kazangama Kachem Swedemo.
Tony Edwin Notra Dware, Tamra Tramye, Pirin Longjong Yi Jambi Rema, John Bodanga, Tong Yang Miao Chebare, Dunyama, Padugo Satomless Raguro, Shed Rimba Machinama, Chebare.
Masumiamu, Piopia Pigeraba, Viewigani, Tolin Pini, Si Sinego, Weben, Jambi Lure, Viewigo did the Chinry Downlure, Suye, Viewe, Emily Saga, Burmese@viewinews.com, Chebare.
အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုချောချောတင်ရပြောပြပေးပါမယ်ရှင်။အမေရိကန်မြို့သားလူမျိုးဝင်ဆိုင်ရာဂျမ်ဘေဘုတ်ကိုဂျွန်ဘိုလ်တန်ရာထူးကထွက်သွားတာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အီရန်နဲ့ဆက်ဆံတဲ့နေရာမှာဘယ်လိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စေမယ်လို့အီရန်အစိုးရပြောခွင့်ရသူကပြောပါတယ်။ဘိုလ်တန်ဟာအမေရိကန်ရဲ့ရှမ
မှာ Republican Party က Dan Bishop က Democratic Party က Dan McCready ကိုမဲရည်အတွက်300ခန့်နိုးလောက်အတာနဲ့ကပ်ပြီးအနိုင်ရသွားပါတယ်။ယင်းနေ့အတွင်းနိုင်ငံတော်မှာကျင်းပမဲ့အထူးရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးပါတီကြီးတွေရဲ့အလားအလာကိုကြိုတင်ခန့်မှန်းတဲ့နေရာမှာအရေးပါတဲ့ဒီအထူးရွေးကောက်ပွဲကိုအများကစိတ်ဝင်စားစောင့်ကြည့်နေတာပါ။ဒီယူကော့ဘယ်မှာ Republican Party အမလောင်းနိုင်ရဖို့အတွက်သမ္မတထရမ့်နဲ့ဒုသမ္မတ Mike Pence တို့ကိုယ်တိုင်ယူကော့ဘယ်အကြိုနေ့က North Carolina ပြည်နယ်ကိုသွားပြီး Bishop အတွက်မဲဆွဲပေးခဲ့ကြပါတယ်။ဒီကနေ့ဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စု New York, Virginia နဲ့ Pennsylvania ပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတ Donald Trump မှာဒီကနေ့မနက်ပိုင်းသမ္မတ Impeachment မှာလုံမဲ့ဝန်ရခြင်းအထိတ်မှခိတ္တညင်တဲ့ခြင်းအခမ်းအနားကိုတရောက်ဖို့ရှိပါတယ်။ပြည်ထောင်ပါလီမန်ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလှုပ်ဆောင်တာဟာဥပဒေနဲ့မကိုက်ညီဘူးလို့စကော့တလန်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။လွှတ်တော်ဆိုင်းငံ့ထားတော့ကိုရပ်ဖို့တရားသူကြီးတွေကအမိန့်ချတာမျိုးမရှိပေမဲ့ဒီကိစ္စကိုပြည်ထင်တရားရုံးကဆုံးဖြတ်ဖို့လိုအပ်တယ်လို့ပဲပြောပါတယ်။တရားဆုံးဖြတ်ချက်ကိုအစိုးရကကန့်ကွက်ပြီးယူခံဝင်မယ်လို့ပြောပါတယ်ခင်ဗျာ
။တရင်ချင်းတက်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်မှုကနှမ်းလောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Intelsat 17နဲ့ Mirasat 3ဂျူဒူတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOE နိုင်စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။ VOE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.